မြမစစ်တပ်ကကျူးလွန်နေတဲ့လူမျိုးတုံးသက်ဖြတ်မှုအပါအဝင်လူခွင့်ချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ဆောင်ဘူးဆိုရင်မြမစစ်တပ်ကိုအမေရိကန်ကစစ်ရေးအရာအကူအညီပေးတာရပ်တန့်တာအပါအဝင်ပြည်ဝင်ခွင့်ဗီဇာနဲ့တခြားဗန္ဓာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလုပ်ဆောင်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကမနေ့ဇွန်လ20ရက်နေ့မှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဒီဥပဒေချမ်းထဲမှာဖော်ပြထားတဲ့လူမျိုးတုံးသက်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြမစိုးရအနေနဲ့ကန့်ကွက်ကြောင်းမြန်မာနိုင်ငံသားရဲ့ဌာနကကန့်ကွက်လိုက်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုက်စူးစီးတင်ပြထားတာနားဆင်ပါရှင
်အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဂျာတာပရီနေမှာတခက်နဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေချမ်းအရမြန်မာစစ်တပ်မှာပြုပြင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရာဇဝမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုအစီအခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့လိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောက်မြတ်တူးဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည့်အစုံဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ်
ဂျီနိုဆိုက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့စုံစမ်းစစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဆွဆွဲပြီးတော့စုံစမ်းစစ်ဆေးရတဲ့ဟာတွေကကျွန်တော်တတ်မခံနိုင်ဘူးဆိုတာတော့ကျွန်တော်တို့တောက်လျှောက်ပြောတာတွေရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်ဝင်မှာလည်းစုံစမ်းစစ်ဆေးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တတ်မခံနိုင်ပါဘူး။အဲ့ဒီဂျီနိုဆိုက်ဆိုတုံးဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းရေးကဆက်ပြောပါတယ
်တမတော်ပိုင်းကိစ္စတွေတော့ကျွန်တော်တိကျမသိပါဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူးနိုင်ငံနဲ့ဖွင့်လာတယ်ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကဘယ်လိုမျိုးဟာတွေကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်ဒီလိုမျိုးဟိုပူပေါင်းဆောင်ရွက်တဲ့နိုင်ငံကိုမရွေးဘဲနဲ့ PRP ပို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပိတ်သွားတာတွေတော်တော်များသူတို့ဘက်ကပိတ်သွားတာပါကျွန်တော်တို့မကြသေးရင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ Human Rights Sunni Boy တခုလုပ်တယ်အဲ့ဒါလည်းဆရာတို့ကျွန်တော်တို့တူတယ်ပါမှာဒီ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PRP နေတဲ့ဒါအဖွဲ့အစည်းတခုပေါ့เนาะဆိုတော့ဒီ PRP နေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue တွေလမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနဲ့တရားပုံပုံသိရှိအောင်ねကျွန်တော်တို့ဒီဘက်မှာဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့စောင့်ဝင်နေတာတွေသိအောင်ရှင်းပြတယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြတယ်ပြီးတဲ့ဟာမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ကဦးပေါင်းစောင့်ဝင်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလာလာနဲ့စောင့်ဝင်နေတယ်။လမ်းကြောင်းနဲ့ဖွင့်နေတယ်။ခုနကကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုဖျားပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကပူးပေါင်းဆောင်ဖို့ဝန်မလေးဘူးဆိုတာကျွန်တော်တို့စောင့်ဝင်နေတဲ့ဟာတွေကသက်တည်ပြရနေပြီးသားပါပဲ
။ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တမတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမ္မာမောင်ဆိုးဟာမြန်မာနိုင်ငံရေးလှိလာတုံ့တက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအနာရအနေဒီအစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရအောင်ကြောင်းပြောပါတယ
်စစ်တပ်တွေကျူးတဲ့မှုဘယ်လောက်ရှိမလဲတော့မသိဘူးယအစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်ဆိုလိုတာကတော့အနေဒီအစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူးဆိုတဲ့အဖြစ်မျိုးထွက်သွားလိမ့်မယ်ဘာလို့ဆိုတော့ဘာမှမလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည်အနေဒီအစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူးတက္ကပဲပါဝင်ပတ်သက်မှုရှိနေရဆိုရရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ်။ NLD အတွက်မှန်မှန်တော့ကောင်းသွားတာဗျ။ဒီလိုဖြစ်လာတာ NLD ကကောင်းသွားတာလို့မြင်ပါတယ
်။အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးက NLD အစိုးရနဲ့စစ်တပ်အကြားစစ်ဆန်ညီနိုင်မှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ
်။ဆိုချိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆန်ညီနိုင်မှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်။အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂန်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းရီပပ်ဘလစ်ကန်အမစတီဗ်ချာဘော့တို့ဇွန်လ12ရက်နေ့က ပြုတ်တွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြောင်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါဒါပေမဲ့ဒီဥပဒေကြောင်းကိုအောက်လွတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာအဲဒီကတဆင့်အထက်လွတ်တော်မှာတင်သွင်းပြီးမဲခွဲအတည်ပြုတာတွေလုံဆောင်ကြဖို့လိုပါသေးတယ်အဲဒီနောက်မှာမှတမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ် အရင်ကအလားတူဥပဒေကြမ်းနဲ့အောက်လွတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့အထက်လွတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွတ်တော်မှာတင်ဆုံးသက်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြမ်းဟာလည်းရီပပ်ဘလစ်ကန်အများစုကြီးဆိုးထားတဲ့အထက်လွတ်တော်မှာရပ်တန့်သွားမဲ့အလားအလာရှိနေပါတယ်ခင်ဗျာ